အခုစတဲ့တိတ်ပန်တဲ့မိခင်ရဲ့ခန္ဓာကိုနားဆင်နေပါပြီ။ကျွန်မခင်ရတပါ။ကူးစက်ရောဂါပိုးတွေလည်းကဗိုင်းရပ်စ်နဲ့ဘက်တီးရီးယားပိုးတွေအကြောင်းဒီတစ်ပတ်မှာပြောပြပေးမှာပါ။ကျွန်မအပါဝင်တစ်ကမ္ဘာလုံးခံစားနေရတဲ့ COVID-19 ကာယရောဂါဖြစ်ပွားစေတဲ့ပိုးဟာဗိုင်းရပ်စ်ပိုးဖြစ်တဲ့အတွက်ဆေးတွေ့ဖို့မလွယ်တာကြောင့်ကာကွယ်ရေးကိုပဲအဓိကဦးစားပေးဖို့ဓာတ်ရဲ့ဆေးတွေနဲ့ဆက်ဆက်တုံ့ပြန်ပါပါ။
ယောဂကဗိုင်းရပ်စ်ကြောင့်ဖြစ်တာ။ဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ယောဂပေါင်းမြောက်များစွာရှိပါတယ်။အေးမီနာစိတ်ချောင်းဆိုးကစပြီးတော့ပေါ့နော်။ HIV လည်းဗိုင်းရပ်စ်ပေါ့။ကျွတ်နို့လည်းဗိုင်းရပ်စ်ပေါ့။အဲ့တော့ဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ယောဂအလုံးကိုကုသနိုင်တဲ့တနည်းအားဖြင့်တိတိကျကျပြောရင်ဗိုင်းရပ်စ်ကိုသေသေနဲ့နဲ့ဆေးကမ္ဘာမှာအခုထိမရှိပါဘူး။ဒါကြောင့်အခုအစ်စ်ဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကိုသေသေနဲ့နဲ့ဆေးဘလောက်ရှာရှာကျွန်တော်တို့တွေ့နိုင်မယ်လို့ကျွန်တော်တော့မထင်ပါဘူး။ဒါကြောင့်ကာကွယ်ရေးဟာအရေးကြီးတယ်ပရမချက်ဖြစ်လာလို့ကုသလာလို့အသေးပြောက်နေအောင်နဲ့ခံစားရတာနေအောင်ကုသတဲ့နည်းရည်စီးရီတော့ကြိုးစားပြီးရှာနေကြပါတယ
်ကုသယောဂနဲ့ပတ်သက်တဲ့ပိုးအကြောင်းကိုပြောပြပေးပါဆရာ
ကုသယောဂကိုဖြစ်စေတဲ့ပိုးအမျိုးမျိုးရှိပါတယ်ဘက်တီးရီးယားဆိုတဲ့အကောင်တွေနဲ့ဗိုင်းရပ်ဆိုတဲ့အကောင်တွေကတော့အများဆုံး2မျိုးပေါ့နော်နောက်ထပ်လည်းရှိသေးတာပေါ့ဟိုမိုးပိုးခေါ်တဲ့ဟာတွေကပါကောင်ဆိုတဲ့ဟာတွေဆက်နော်ပိုးအမျိုးမျိုးရှိတယ်အဲ့ဒီမှာဘက်တီးရီးယားဆိုတဲ့ပိုးကတော့ဆင်းရှိတယ်လို့ကျွန်တော်တို့ပြောနိုင်ပါတယ်ဒီဗိုင်းရပ်စ်နဲ့ပတ်သက်ရင်တော့ဗိုင်းရပ်စ်ကိုပီးပြီးတဲ့ဆေးကတော့ခုလိမရှိဘူးသို့တော့ကျက်နှစ်တို့ကိုယ်ကိစ္စတွေ H1N1 ကိစ္စတွေ Swine Flu ဆိုတဲ့ဗိုင်းရပ်စ်တွေပေါ့နော်တချို့ဗိုင်းရပ်စ်ရောဂါတွေအတွက်အသုံးကျနိုင်မယ့်ဆေးတွေတော့ရှိပါတယ်ခင်ဗျာဥပမာဆိုရင်ဟိုတမီဖလူးဆိုတဲ့ဆေးဆိုရင်ဒါကဟို swine flu ကိစ္စ H1N1 ကိစ္စတို့ကရှိတယ်ပေါ့နော်အခုအတိတော့ COVID-19 အတွက်ဆေးမရှိသေးဘူ
းအရင်တော့ဒီ HIV နော် AIDS ရောဂါဖြစ်တဲ့ဆိုရင်ဒီတော့ဒါ1970ဝန်းကျင်လောက်ကပေါ့နော်ဒါတွေကသူကတည်ကြံကြတယ်လို့ပဲဒီလူလောကရမှာငါတို့တော့နေရတော့မှာမဟုတ်ဘူးဆိုတော့အမှန်တမ်းကဒီရောဂါရှင်တွေအားငယ်ရပါတယ်ဆရာဒါပေမဲ့လို့ပေါ့နော်ဒီ HIV လူနာတွေအခုဆိုလို့ရှိရင်တက်တန်းစီနေနိုင်တောင်ဆေးတွေကတွေ့ပါပြီဆရာအခု COVID-19 ဖြစ်တဲ့လူတွေရောဟိုအဲ့လိုမျိုးပေါ့နော်အနေထားများမျှော်လင့်နိုင်ပါလားဆရာ
ဖြစ်နေတိုင်းဒီနေ့ကာလမှာ HIV ပိုးတွေ့တဲ့လူနာတိုင်းကို AIDS အကြည့်မဖြစ်အောင်တားဆီးနိုင်တဲ့ဆေးကောင်းကောင်းပေါ်နေပြီတကမ္ဘာလုံးမှာလည်းသုံးသွဲနိုင်ပြီတော်တော်များများဆိုရင်ဒါအခမဲ့ဝင်တဲ့စင်တောင်ရောက်ဒီတော့လူကောင်းကြီးပါပေါ့နေတိုင်းကြတာအဲ့တော့ဆေးပညာရှင်တွေကလည်းအမျိုးမျိုးကြိုးစားနေမှာပါပဲအခုကို COVID-19 နဲ့ပတ်သက်ရင
်တက်ပိုးတက်ဆေးနဲ့ပတ်သက်ပြီးတော့ဘယ်လိုတွေ့ရှိရဲဆိုတာလေးရစားပြီးတော့နည်းနည်းရှင်းပြပေးပါဆရာ
ကျွန်တော်တို့လူသားတွေကိုကုသရောဂါတွေကုသခံရတာဟိုးရှိကြရပါမယ်ယဉ်ကျေးမှုကြီးတွေကြတဲ့ Egypt ပဲဘယ်လိုမျိုးစတယ်ပေါ့နော်အဲ့ဒီဒေသကလည်းကုသရောဂါတွေရှိခဲ့ဆေးတွေလည်းအဲ့ဒီလူကနီးနေနဲ့ကုသခဲ့ကြပါအဲ့တော့အခုလိုဆေးစက်ရုံတွေမရှိသေးတော့ပစ်တီတရွက်တွေပေါ့ပစ်ပင်တွေကိုအာကိုပြီးဆေးကုကြရတယ်ကြောက်တဲ့ဟာလည်းကြောက်ပါတယ်ခင်ဗျဒါပေမဲ့လို့ဘယ်ကနေဘာဓာတ်ကတည်းကြောက်တယ်ဆိုတာကိုအခုလိုသူတေသနာမရှိတော့ကျွန်တော်မသိခဲ့ပါဘူးအစားဆုံးသိလာတဲ့ပိုးသေးသေးဘက်တီးရီးယားသေးသေးလို့ပြောတာကတော့အမှန်ဆုံးပါပဲခင်ဗျဘက်တီးရီးယားကိုသေတဲ့ဆေးပါအဲ့ဒီဆေးစပေါ်တာက19ရာစုနှစ်စပိုင်းမှာပေါ်လာတာကျမသိပ္ပံမြေကျရှင်တူကစတွေ့ပါလေအရင်ဆုံးသုံးနိုင်ရတာတော့ဟိုကာလာသာယောဂကုသစီဘူးစပေါ်ပါလေအဲ့ဒီနောက်မှာ1928မှာဒေါက်တာဖလီမင်းကစတွေ့တဲ့ပနစလင်ကြောင့်ကျွန်တော်တို့ဒီကမ္ဘာလုံးမှာဆေးကုတဲ့သမိုင်းကြောင်းမှာအကြီးအကျယ်အားထားကြရကြီးကျွန်တော်တို့တွေ့ရပါလေအဲ့ဒီကစပြီးတော့ပတိစီဝါဆေးခေါ်အန်တိုင်ဗိုင်းရပ်စ်ကိုကျွန်တော်တို့စပါလေခင်ဗျာဒုတိယကမ္ဘာစစ်အတွင်းမှာအများကြီးထောက်ကူပြုပါတယ်။မြန်မာနိုင်ငံမှာလည်းဒီတိုင်းပဲခင်ဗျာလွတ်လပ်ရပြီးကျွန်တော်တို့ဆောင်သတ်ဖြစ်တဲ့ကာလစစ်ကြောင်းသားသတ်ဖြစ်တဲ့ကာလဆိုရင်ဒီ antibiotic ခေါ်တဲ့ပဋိစီဝါဆေးတွေဆေးရုံတိုင်းမှာကျွန်တော်တို့ရှိပါတယ်
။ဒီပဋိစီဝါဆေးတုံးနာလည်းပတ်သက်ပြီးတော့ပြောပြပေးပါဆရာ
။ဒီပဋိစီဝါဆေးဆိုတာကတစ်ချီအရာတစ်ခုကနေပြီးထုတ်ယူပြီးတော့လူသားတွေပေါ့နော်တလိမ့်ဆန်နေလည်းပါတယ်။ဒီတခြားတစ်ချီဒီကိုကောင်းစေတဲ့ဆေးကိုပဋိစီဝါဆေးလို့ခေါ်ပါတယ်။အမ္တမထိရောက်တဲ့စွမ်းနေဆိုတော့လည်းပဲတတိထားကြရည်ရှိပါတယ်။အားလုံးနဲ့ဆိုင်တဲ့တတိထားကြချက်ကတော့ဆင်းကျင်တာပေါ့။ဒီကဘာလုံးမှာဖြစ်နေပါတယ်။ ပမာပြင်းနဲ့ဆိုင်တဲ့ဆိုမျက်ဖြာဆိုရင်ဆေးရည်နဲ့မျက်ဖြာတွေထိုင်းနေကြလို့မှအကြီးကျယ်ခံနေရပါတယ
်။ဆရာဒီဆေးရည်နဲ့ပြဿနာမျိုးမဖြစ်လအောင်ဘယ်လိုလုပ်ကြမှာလဲဆရာ
။ဆေးရည်နဲ့မဖြစ်အောင်ဆိုရင်တစ်ချက်ကတော့ပฏิစီဝါဆေးတွေကိုစံတကုသပေးရစီအောင်ညှို့မှသုံးရမယ်။ညှို့တလောက်သုံးရမယ်။ဘယ်မီလီဂရမ်ဆိုဘယ်မီလီဂရမ်ပနည်းဆိုပနည်းမလို့အဖဲကျွန်တော်မသုံးအောင်တော်တော်များများမလိုအပ်တာတွေရှိပါလေ။ဒီမိတုတ်ကိုကြီးဆိုရင်လူတိုင်းနှစ်တိုင်းအများကြီးဖြစ်နေကြ။ဘာပရိစီဝါဆေးမှမလို့။ဘဝန်ဆိုတော့ဗက်တီးရီးယားကြောင့်ဖြစ်တာမဟုတ်ဘူး။90%ကခင်ဗျားဗိုင်းရပ်စ်ကြောင့်ဖြစ်တာ
။အဲ့တော့ဒီကဗက်တီးရီးယားနဲ့ဗိုင်းရပ်စ်ကိုခွဲမသိကြတာပေါ့နော်ဆရာ
။ဟုတ်ကဲ့ခင်ဗျာ။ဗက်တီးရီးယားဗိုင်းရပ်စ်ရောနောက်တခြားပိုးရောပေါ့နော်။မှုပိုးပေါ့လေဖန်ဂတ်လို့ခေါ်ရတာလေ။အော်သူကသူ့ဆေးနဲ့သူ့တန်ကောင်လို့ဆိုတာမျိုးတစ်မျိုးပေါ့။ငါပြားဆိုတာပိုးတစ်မျိုး။အဲ့တော့သူပိုးအလိုက်ဆေးကျွန်တော်တို့ရွေးရတယ်။အဲ့ဒီဘိုင်ယိုတက်ကိုပฏิစီဝါဆေးရတော့ပฏิရအတွက်ပဲ
။ COVID-19 ကဘက်တီးရီးယားကြောင့်ဖြစ်တာမဟုတ်ဘူး။ဆိုတော့အနားလေပြီးတော့ဒီဘက်တီးရီးယားကတောက်နေတဲ့ဒီပိုးသက်ဆေးလိုမျိုးမတုံးမှုလို့ပေါ့နော်ဆရာ
။ဟုတ်ကဲ့အဲ့တော့တော်တော်အရေးကြီးတယ်ခင်ဗျာ။ဒီကိုရိုနာဗိုင်းရပ်စ်ကိုပဲအန်တီဘိုင်ယိုတက်ပဲပฏิစီဝါဆေးနဲ့မှကျွန်တော်တို့မရနိုင်ပါဘူး။ကိုယ်ကိုယ်ကအားကောင်းနေအောင်နေရပြုလုပ်ပါလေကိုယ်ကအားကောင်းတော့ဘာလို့မလဲဆိုဆေးတောက်ရတာမဟုတ်ဘူးကိုယ်ကအားကောင်းတဲ့ဆေးဆိုတော့မရှိဘူးခင်ဗျကျွန်တော်တို့ပုံမှန်ပါပဲလူတွေတမင်းနဲ့နဲ့ဆိုတမင်းနဲ့ကိုအာဟာရပြည့်ဝအောင်အာဟာရဆိုတော့လုံလောက်တာနဲ့မျက်တာတာနှစ်ခုပေါ့အပူတွေမလိုဘူးအားသေးတွေမလိုဘူးတကယ်အချိန်ခံကြတဲ့ကျမကြီးတိပေါ့နော်အာဟာရလားအဲ့ဒါလူနေမှုပုံစံမလို့လားဖဲနဲ့ဟောယောဂဖြစ်လို့ရနေရာတွေမသွားတဲ့ဟာမျိုးပေါ့နော်နောက်တစ်ခါဟို6ဆိုးဟိုကိုရိုနာဗိုင်းရပ်စ်မှာပထမအဦးဆုံးကျန်းမာရေးတတိပေးမှာ6ဆိုးတဲ့ကိစ္စအဲ့ဒါ6ဆိုးရင်ကျွန်တော်တို့ဒီကောင်စီထဲမှာ6ဆိုးတဲ့ညီကြည့်မှု6ဆိုးတာရောနှာချီတာရောအလေးအကျင့်လုပ်ကြလို့ဖြစ်ပါတယ
်ဒေါက်တာတက်ဆယ်ပြောကြားပုံနဲ့ပဲဒီတရင်ပတ်တဲ့သိပ္ပံနည်းတွေကဆန္ဒကိုဒီမှာပဲကျန်းလာလိုက်ရစေနောက်တစ်ပတ်မှာကျေးဇူးတင်ပါတယ်ရှင်